အမေရိကန်ဆိုးရရဲ့တန်မှန်ရေးဆိုင်ရာလှည့်ဝက်စာဆာရန်တွေကိုပေါ့ကြားစေခဲ့တဲ့ကိစ္စပေါ်မှာဩစတြေးလျနိုင်ငံရဲ့ဝန်ကြီးကေဗင်ယတ်ကတော့ WikiLeaks တီထောင်တဲ့ Juliet Assange အစားအမေရိကန်နိုင်ငံကပဲအပြစ်တင်ပါတယ် WikiLeaks website ပေါ်မှာအခုလိုလှည့်ဝက်သတင်းတွေကိုဖျက်နိုင်အောင်မှတ်တမ်းမှတ်ရာတွေအရင်ဆုံးဖောက်ထုတ်ခဲ့သူတွေကိုရေးယူတင်တယ်လို့ Mr. Yak ကပြောပါတယ်အခုလိုဒီလှည့်ဝက်ချက်လက်တွေပေါ့ကြားမှုဟာအမေရိကန်လူမျိုးဆိုင်ရာပြဿနာရပ်ပဲဖြစ်တယ်လို့လည်းသူကထောက်ပြပါတယ်WikiLeaks တီထောင်သူကိုလန်ဒန်မှာဖမ်းဆီးထားနေတဲ့ချိန်ထဲမှာပဲ WikiLeaks ပေါ်မှာနောက်ထပ် American ဆိုးရရဲ့လျှို့ဝှက်မှတ်တမ်းတွေထုတ်ပြန်နေပါတယ်။နောက်ဆုံးပေါက်ကြားဖော်ပြတဲ့တန်တမာရေးဆိုင်ရာလျှို့ဝှက်မှတ်တမ်းတွေမှာတော့ Scotland ကျင်းအောင်တွင်းမှာ Lockerbie ဘုံခွဲသူတည်ဆုံးခဲ့မယ်ဆိုရင် Britain ကိုလစ်ပြားနိုင်ငံဘက်ကချက်ချင်းအပြင်းထန်တုံ့ပြန်လာမှာကို British ဆိုးရဘက်ကစိုးရိမ်ခဲ့တယ်ဆိုတာကိုဖော်ပြထားပါတယ်။လစ်ပြားနိုင်ငံသား Abdel Basset El Magri High ကထောင်ထဲမှာဆက်ပြီးတော့ရှိနေမယ်ဆိုရင်လီဘီးယားကဗြိတိန်နဲ့ကုန်သွယ်ရေးတွေကိုရပ်ပစ်မယ်။နောက်ဗြိတိန်နိုင်ငံသားတွေကိုအနေပြုမယ်လို့ချင်းချောက်ခဲ့တဲ့အကြောင်း2009ခုနှစ်ကအမေရိကန်တန်တမာရေးလှည့်ဝက်မှတ်တမ်းမှာရေးသားထားတာကိုထုတ်ဖော်လိုက်တာဖြစ်ပါတယ်။အဲဒီလီဘီးယားနိုင်ငံသားကိုဗြိတိန်ကပြီးခဲ့တဲ့နှစ်ကပြန်လွှတ်ပြီးခဲ့တာကြောင့်ဗြိတိန်အမေရိကန်တင့်မာမှုရှိခဲ့ရပါတယ်။